မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ26ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925ရိုးကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါရိုဟင်ဂျာတွေကိုရည်ညွှန်းပြီးလူနည်းစုတွေနဲ့ကလေးငယ်တွေလူကုန်သိက္ခာနဲ့အညီအမျှထိုင်နိုင်ရေးနိုင်ငံတကာအတိုင်းဝန်ကဆောင်ရွက်ပေးကြဖို့ကက်သလစ်သာသနာပိုင်းပို့ယဟန်မင်းကြီးကမိန့်ကြားလိုက်ပါတယ်။လူသိများထင်ရှားတဲ့တရုတ်လူအခွင့်ရေးလှုပ်ရှားသူတူကိုတော့တရုတ်အစိုးရကထောင်ဒဏ်ရှိနဲ့ချမှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့နေ့ကိုကိုအောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပါရှင်။နေပြည်တော်လွတ်တော်ဆောက်ဦးကိုအဝေးထိန်ဒရုန်းယာဉ်လွတ်တင်ပြီးတော့တပ်ပုံရိုက်ဖို့ကြိုးစားခဲ့မှုနဲ့ထောင်သလားချခံထားရတဲ့တဲ့င်းထောက်တွေကိုတရားစွဲဆိုထားတဲ့အမှုကိုတရုတ်ဘက်ကရုတ်သိမ်းလိုက်တယ်ဆိုတဲ့တဲ့င်းမှာတော့
ဒီကံလေးဦးကြီးလို့မှုဒီနိုင်ငံတော်ဤလုံခြုံရေးကိုထိကြိုက်စေကြည့်ရခဲ့ပတိရှိရရလားဘာလို့မလေးရှားနိုင်ငံပြည်မော့ချွာလင်းနှင့်စင်ကာပူနိုင်ငံသားလူဟုံမင်းတို့နှင့်ပတ်သက်၍နှစ်နိုင်ငံ
မြန်မာနိုင်ငံလွတ်လပ်တော်ရှင်နေများအသင်းကအကျိုးဆောင်ရှင်နေကြီးဦးခင်မောင်စောပါရှင်အပြည့်စုံကိုတော့မကြခင်ကြမှာပါကြအပြင်ထိုင်းရောက်မြန်မာလူသမားတွေကိုမြန်မာဖက်ကတက်တီခံလက်မှတ်ထုတ်ပေးရရက်ကိုထိုင်းအစိုးရဖက်ကတက်တန်းတူပေးလိုက်တဲ့တဲ့င်းရှင်ကောခရစ်စမတ်ဘွဲတော်အကြောင်းတင်ပြချက်နဲ့အတူနှစ်တက္ကူကာလတချင်းလက်ဆောင်တစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့င်းတွေကိုမှတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
ပိုယဟမင်းကြီးဖရန်စစ်မနစ်တင်းလာနေကခရစ်စမတ်အခါသမယနှုတ်ခွန်းဆက်စကားမင်ကြားတာမှာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုရည်ညွှန်းပြီးကလေးငယ်တွေနဲ့လူနည်းစုတွေဂုဏ်သိက္ခာရှိရှိအသက်ရှင်နေထိုင်နိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းကာကွယ်ဆောင်ရှောက်ပေးကြဖို့တိုက်တွန်းသွားပါတယ်ဒီလထဲမှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ပိုယဟမင်းကြီးဟာသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်မိသားစုတချို့နဲ့တွေ့ဆုံခဲ့တာပါနှစ်စဉ်ပုံမှန်ခရစ်စမတ်နေ့ရောက်တိုင်းအခုလိုမိန်ကွန်းစကားချွေလွှတ်ရှိတဲ့ပိုဟမ်မင်းကြီးကအရှေ့လေပိုင်းဒေသကပါလက်စတိုင်းနဲ့အစ္စရေးပဋိပက္ခကိုရီးယားကျွန်းဆွယ်အရေးကိစ္စတွေနဲ့ပတ်သက်လို့ထိတ်တဲရင်ဆိုင်မှုတွေကိုမဖြစ်ဘဲစိတ်ဆက်ညှိနှိုင်းအပြေရှားကြဖို့တိုက်တွန်းမိန့်ကြားခဲ့ပါတယ်ဒါအပြင်တောင်ဆူရန်၊အီရတ်၊ဂျီမင်၊ယူကရိန်း၊ဗင်နီဇွဲလာစတဲ့ပြည်ပခါတွေဖြစ်နေတဲ့နိုင်ငံတွေအပါအဝင်ကမ္ဘာတဝန်းဘေးဒုက္ခကြုံတွေ့နေရတဲ့အခြေအနေတွေကိုလည်းပိုယဟန်မင်းကြီးကထည့်သွင်းပြောကြားသွားပါတယ်။လူတွေကြောင့်ဖြစ်တဲ့စစ်ပွဲတွေ၊ရွှေ့ပြောင်းသွားလာနေထိုင်ရမှုတွေနဲ့တဘာဝဘေးဒုက္ခတွေကြောင့်အတိဒုက္ခအရောက်ရာဆုံးအကာအကွယ်မဲ့ကလင်းငယ်တွေကိုဝိုင်းဝန်းကာကွယ်ဆောင်ရှောက်သွားကြဖို့ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်ကသူ့ရဲ့ခရစ်စမတ်နေ့မိန့်ခွန်းအတွင်းအလေးထားတိုက်တွန်းမိန့်ကြားသွားပါတယ်ရှင်
။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်းနဲ့ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြိမ်းချမ်းစွာဖြစ်ရှင်းလိုတဲ့ဆန္ဒရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအရေးအမွဲ့ပြပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့တန်ခတ်အရေးယူမှုအသစ်တွေဟာအရက်သားတွေအပေါ်လူသားချင်းစာနာထောက်ထားမှုဆန္ဒထိခိုက်မှုတွေမရှိသင့်တယ်လို့ပုံမှန်စီးပွားရေးပြန်လည်ပူးပေါင်းဆောင်ရွက်မှုတွေအပေါ်လည်းထိခိုက်မှုမရှိသင့်ဘူးလို့တရုတ်နိုင်ငံကပြောပါတယ်။တောက်ချောင်းနေရုံကကုလသမဂ္ဂလုံခြုံရေးကောင်စီမှတညီတညွတ်ထဲအတည်ပြုခဲ့တဲ့ဆုံးဖြတ်ချက်ထဲမှာမြောက်ကိုရီးယားနိုင်ငံအနေနဲ့ဓာတ်ဆီနဲ့ဒီဇယ်တင်သွင်းမှုပမာဏကိုတားမြစ်ကန့်သတ်ထားပါတယ်။ဒါအပြင်ကင်ဂျွန်အွန်ဦးဆောင်တဲ့မြောက်ကိုရီးယားအစိုးရရဲ့ဝင်ငွေရော့ကျစေဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဟာသူတို့နိုင်ငံမှာလှုပ်လှုပ်နေတဲ့မြောက်ကိုရီးယားနိုင်ငံသားတွေကိုနှစ်နှစ်အတွင်းနေရပြန်ပို့ဖို့ဆိုတာလည်းပါဝင်ပါတယ်မြောက်ကိုရီးယားကတော့တန်ခတ်ပိတ်ဆို့မှုတွေဟာစစ်ကျင်ညာလိုက်တဲ့လုပ်ရဖြစ်ပြီးစီးပွားရေးအရာအလုံးစုံပိတ်ပင်လိုက်တာဖြစ်တယ်လို့ဆိုရတဲ့ကုလသမဂ္ဂအနေနဲ့အရင်တုန်းကလည်းတန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးလက်နဲ့စမ်းသပ်မှုတွေကိုတားဆီးနိုင်ခဲ့ခြင်းမရှိပါဘူးခင်ဗျာ
လူသီးများထင်ရှားတဲ့တရုတ်လူခွင့်ရေလှုပ်ရှားသူတူကိုအပြတ်မှောက်လုပ်ရဆွဲချက်နဲ့ထောင်ဒဏ်၈နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်စူပါဘာလ်ဂါဘတ်ချာဆိုတဲ့နာမည်အသုံးပြုလှုပ်ရှားတဲ့ဘလော့ဂါဝူကန်ကိုဒီကနေ့အင်္ဂါနေ့မှာဘေကျင်းမြို့တော်ကတီယန်ဂျင်အမှတ်1တရားရုံးကနေစီရင်ချက်ချလိုက်တာပါတရုတ်နိုင်ငံတောင်ပိုင်းမှာပြီးခဲ့တဲ့2015ခုနှစ်မေလအတွင်းဖမ်းဆီးခံခဲ့ရတဲ့ဝူကန်ကအာဏာလွဲသုံးစားပြုမှုနဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကာလရှည်လှုပ်ရှားဆောင်ရွက်နေတဲ့တရုတ်နိုင်ငံရေးအရာရှိတွေကိုတယုံမှုနဲ့ထင်ပေါ်လာခဲ့တာပါဝူကန်ကအွန်လိုင်းပေါ်မှာလူတွေကိုစော်ကားမော်ကားလို့သတင်းမှားတွေဖြန့်နှံ့ပါဝင်တရားဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်ပြီးနိုင်ငံအာဏာနဲ့ဆိုရှယ်လစ်စနစ်ကိုဖျောက်ချရေးကြိုးပမ်းခဲ့တယ်လို့တရားရုံးကဆုံးဖြတ်ခဲ့တာပါ2015ခုနှစ်ဇူလိုင်လအတွင်းစတင်ခဲ့တဲ့809ဖြိုခွင်းမှုလို့သိကြတဲ့သဘောထားကွဲပြားသူတွေအပေါ်အစိုးရကဖြိုခွင်းခံခဲ့ရတဲ့ရာနဲ့ချီတဲ့လူခွင့်ရေးလှုပ်ရှားသူတွေနဲ့ရှင်းတွေ့တဲ့မှာဟူကန်လဲတအုပ်အပါအဝင်ဖြစ်ပါတယ် ဝူကန်အပေါ်တရားရုံးရဲ့စီရင်ချက်ကိုယူခံဝင်မယ်လို့လည်းသူ့ရဲ့ရှင်းလင်းကပြောပါတယ်ရှင်
။နောက်နေ့တွင်ကျင်းပမယ့်ရုရှားသမ္မတရွေးကောက်ပွဲကိုသတိမှောက်ဖို့အတိုက်ခံကောင်းဆောင်အလက်ဆီနက်ဗယ်နီရဲ့ဆော်အော်မှုကတရားဥပဒေနဲ့ညီဆွနိုင်တယ်ဆိုတဲ့သဘောမျိုးရုရှားသမ္မတပြောခွင့်ရကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အလက်ဆီနက်ဗယ်နီကိုသမ္မတလောင်းပြေဝင်ရောက်ရှင်ပြန်ခွင့်တားမြစ်ကြောင်းမနစ်တင်းလာနေကရွေးကောက်ပွဲတာဝန်ရှိသူတွေမဲခွဲဆုံးပြပြီးနောက်မှာနောက်နှစ်မတ်လ18ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲကိုတပိတ်မောက်ဖို့ထောက်ခံသူတွေကိုအတိုက်အခံခေါင်းဆောင်ကတိုက်တွန်းတာပါအဂရီလိုက်စားမှုတိုက်ပြရေးဘလော့ဂါနက်ဗယ်နီကိုပြစ်မှုဆိုင်ရာဆွဲချက်နဲ့ပြစ်ဒဏ်ချမှတ်ခံထားတာကြောင့်တမရလောင်းပြေဝင်ရောက်ရှင်ပြန်ခွင့်ကိုရုရှားဗဟုရွေးကောက်ပွဲကော်မရှင်ကမဲခွဲတားမြစ်လိုက်တာပါနက်ဗယ်နီနဲ့သူ့ကိုထောက်ခံသူတွေကတော့ဒီဆွဆဲချက်တွေကနိုင်ငံရေးရည်ရွယ်ချက်နဲ့လုပ်ခဲ့တာဆိုပြီးပြောဆိုကြပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးနောက်မှာတော့အတိုက်ခံကောင်းဆောင်နက်ဗယ်နီကဒီလာမယ့်မတ်လပြိုင်ပွဲကစစ်မှန်တဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့ပြောဆိုပြီးမဲဆန္ဒရှင်တွေတပိတ်မှောက်ချဖို့ပြောဆိုထားတဲ့ဗီဒီယိုတစ်ခုကိုထုတ်လွှင့်ခဲ့ပါတယ်အတိုက်ခံနက်ဗယ်နီနဲ့သူ့ကိုထောက်ခံသူတွေရဲ့တပိတ်မှောက်ရေးကြိုးပမ်းမှုတွေကဥပဒေချိုးဖောက်သလားဆိုတာကိုဂရုတစိုက်လေးလာမှဖြစ်တယ်လို့သမ္မတပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်သမ္မတဗလာဒီမီယာပူတင်ကတော့လာမယ့်နှစ်မတ်လအတွင်းကျင်းပမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မယ်ဆိုတာကိုဒီလအစောပိုင်းမှာကြေညာထားပြီးသမ္မတပူတင်အနေနဲ့ရုရှားကောင်းဆောင်အဖြစ်စရုတ်တာတန်းကိုအနိုင်ရမယ်လို့ကြေကြေပြည့်ပြည့်ခံမှန်းထားကြပါရခင်ဗျာ
ယူအေဗီကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်ကနေဒါနိုင်ငံဆိုင်ရာဗီနီဇွဲလားသတ်မှတ်ကြီးကိုလက်မခံတော့တဲ့အကြောင်းကနေဒါအစိုးရကပြောဆိုလိုက်ပါတယ်။ဗီနီဇွဲလားနိုင်ငံကကနေဒါတန်တမန်ကိုအလားတူဆောင်ရွက်လိုက်ပြီးနောက်ကနေဒါဘက်ကလက်တုံပြန်လိုက်တာပါ။ဗီနီဇွဲလားသမ္မတနီကိုလတ်မာဒူရိုကပြန်လည်ခေါ်ယူထားတဲ့သတ်မှတ်ကြီးဝီလ်မာအိုမာဘာရီယန်တိုစ်ဖာနန်ဒက်ကိုကနေဒါကလက်မခံတော့ဘူးလို့နိုင်ငံခြားရေးဝန်ကြီးခရစ်စတီယာဖရီလန်ကမနစ်တနင်္လာနေ့ကကြေညာချက်ထုတ်ပါတယ်။ကနေဒါဆိုင်ရာဗီနီဇွဲလားတန်ယုံယာယီတာဝန်ခံကိုလည်းတန်တမာအဖြစ်လက်ခံထားတာကိုပြန်လည်ရုပ်သိမ်းလိုက်ပြီးနိုင်ငံတွင်းကထွက်သွားဖို့ကနေဒါနိုင်ငံခြားရေးဝန်ကြီးကကြေညာပါတယ်။ဗီနီဇွဲလားဆိုင်ရာကနေဒါတန်ယုံယာယီတာဝန်ခံခရစ်ကိုဝီလစ်ကိုတန်တမာအဖြစ်လက်တင်မခံတော့တဲ့အကြောင်းဗီနီဇွဲလားအစိုးရကကြေညာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့စနေနေ့မှာတန်တမာရေးမပြည့်လည်မှုစခဲ့တာပါ။ဗီနီဇွဲလားသမ္မတကိုလိုလားတဲ့တိုင်းပြူပြည်ပြူလွတ်တော်ဥက္ကဋ္ဌဒဲလ်စီရိုဒရီဂတ်စ်ကကနေဒါတန်ယုံယာယီတာဝန်ခံကိုဗီနီဇွဲလားရဲ့ပြည်တွင်းနိုင်ငံရေးမှာဝင်ရောက်နှောက်ယှက်မှုနိုင်ငံနဲ့ပတ်သက်ပြီးရိုင်းစိုင်းရင်တည်တဲ့အမှတ်ချက်တွေ Twitter လူမှုကွန်ရက်မှာရေးသားမှုတွေနဲ့ဆွဆွဲပြီးတဲ့နောက်သူ့ကိုနိုင်ငံကနေနှင်းထုတ်ခဲ့တာဖြစ်ပါတယ်
။လိုင်ဘီးရီးယားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကိုဒီကနေ့စတင်မဲပေးကြပါရစေ။သမ္မတအဲလန်ဂျွန်ဆန်ဆာလီဖ်ရဲ့နေရာကိုအစားထိုးနိုင်ရေးဘောလုံးကမအကျော်မွန်ဟောင်းဂျော့ချ်ဝဲနဲ့ဒုတိယသမ္မတဂျိုးဆက်ဘွာဂိုင်တို့ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာပါ။အော်တိုဘာ10ရက်နေ့ရွေးကောက်ပွဲမှာသူတို့နှစ်ဦးကမဲအများဆုံးရခဲ့ကြတာပါ။ဂျော့ချ်ဝဲက 38.4 ရာခိုင်နှုန်းရပြီးဂျိုးဆက်ဘွာဂိုင်ကတော့ 28.8 ရာခိုင်နှုန်းနဲ့ဒုတိယနေရာရခဲ့ပါတယ်။ဒါပေမဲ့အများစုမဲကိုမရခဲ့တာကြောင့်တကြောပြန်ရွေးကောက်ပွဲကိုကျင်းပတာပါ။မူလကတကြောပြန်ရွေးကောက်ပွဲကိုနိုဝင်ဘာလ9ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့ပေမဲ့တရားရေးကိစ္စတစ်ခုကြောင့်နှောင့်နှေးခဲ့ပါတယ်။လက်ရှိသမ္မတဆာလီဖ်ကတော့သမ္မတသက်တမ်းနှစ်ကြိမ်ထမ်းဆောင်ပြီးတဲ့နောက်ယာရူကဆင်းမှာပါ။ဒီကနေ့ရွေးကောက်ပွဲမှာလည်းမဲရလက်ပြက်ပြက်သားသားအနိုင်ရမယ့်အခြေအနေမရှိဘူးလို့အချို့စစ်တမ်းတွေကဖော်ပြကြပါရခင်ဗျာ
။အိန္ဒိယနဲ့ပါကစ္စတန်ကြားငင်းပွားနေတဲ့ကက်ရှမီးယားဒေသတွင်မနစ်တနင်္လာနေ့ကအိန္ဒိယဘက်ကပစ်ခတ်တာကြောင့်ပါကစ္စတန်စစ်သား3ဦးကြဆုံးခဲ့ရပါတယ်။အပြည့်အခက်ရက်စဲရေးကိုအကြောင်းမဲ့ချိုးဖောက်ခဲ့တာကြောင့်နှစ်ဖက်တို့ပြန်လည်ပစ်ခတ်မှုဖြစ်ခဲ့ရတယ်လို့ပါကစ္စတန်စစ်တပ်ကဒီကနေ့အင်္ဂါနေ့မှပြောပါတယ်။ဒါပေမဲ့အိန္ဒိယဘက်ကတော့ပါကစ္စတန်ဘက်ကအိန္ဒိယစစ်သားတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့ပြီးတဲ့နောက်အိန္ဒိယတပ်ဖွဲ့တွေကပစ်ခတ်တာလို့ပြောတာပါ။မနေ့တနင်္လာနေ့တိုက်ခိုက်မှုအတွင်းမှာတော့အိန္ဒိယတပ်ဖွဲ့ဘက်ကသေဆုံးမှုမရှိပါဘူး။ ဒါပေမဲ့ပြီးခဲ့တဲ့စနေနေ့တုန်းကတော့ကက်ရှမီးယားဒေသကိုနှစ်နိုင်ငံပိုင်းခြားထိန်းချုပ်ထားတဲ့ဒေသတစ်ခုမှာပါကစ္စတန်ဘက်ကပစ်ခတ်တာကြောင့်အိန္ဒိယစစ်သား၄ဦးသေဆုံးခဲ့ရပါတယ်။မနေ့တနင်္လာနေ့မှာပဲအိန္ဒိယတပ်ဖွဲ့တွေနဲ့တိုက်ခိုက်မှုအတွင်းကက်ရှမီးယားဒေသစရီနဂါမြို့အနီးမှာစစ်သွေးထားခေါင်းဆောင်တဦးသေဆုံးခဲ့ပါတယ်။ဂျာအစ်ရှ်မိုဟာမက်အဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်တဲ့နိုအာမိုဟာမက်ဟာမြို့တွင်းငါအိတ်တလုံးအတွင်းရဲနဲ့ညအချင်းအပြန်အလှန်ပစ်ခတ်မှုဖြစ်ပြီးသေဆုံးခဲ့တာလို့ရဲတပ်ဖွဲ့ကဒီကနေ့အင်္ဂါနေ့မှာပြောဆိုထားပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာလူပေါင်း164ယောက်ထက်မနည်းသေဆုံးခဲ့ရပြီးအများအပြားပျောက်ဆုံးနေဆဲဖြစ်တဲ့အထိကြုံခဲ့ရတဲ့အင်အားပြည့်မုန်တိုင်းဟာဒီကနေ့အင်္ဂါနေ့မှာတော့အပြော့သွားခဲ့ပြီးဗီယက်နမ်နိုင်ငံလည်းမုန်တိုင်းတန်ကနေလွတ်သွားခဲ့ပါတယ်။ဖိလစ်ပိုင်မှာတော့အပူပိုင်းမုန်တိုင်းထံပင်ကြောင့်ပျက်စီးသွားခဲ့တဲ့ထိရိုက်ဆုံးရှုံးမှုတွေကိုတွက်ချက်စစ်ဆေးတာတွေစတင်လှုပ်ဆောင်နေသလိုပျောက်ဆုံးနေသူတွေကိုလည်းဆက်လက်ရှာဖွေနေကြပါတယ်။မုန်တိုင်းကြောင့်ဖိလစ်ပိုင်တောင်ပိုင်းမှာလူ 9,000 ကျော်အိုးအိမ်တွေဆုံးရှုံးခဲ့တယ်လို့သဘာဝဘေးဒုက္ခကင်တွေဆိုင်ရာအစိုးရအရာရှိတွေကပြောပါတယ်။မုန်တိုင်းနဲ့ပတ်သက်တဲ့အစောပိုင်းသတိပေးချက်တွေကိုဒေသခံအများပြားကအလေးမထားခဲ့ကြဘဲပြင်းထန်တဲ့မုန်တိုင်းဝင်ရောက်ချိန်ကြားမှာထိတ်လန့်တုန်လှုပ်ခဲ့ကြတာဖြစ်တယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမတင်ငေးထိုင်တဲ့ကိုအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာရွှေ့နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။နေပြည်တော်လွတ်တော်အဆောက်အဦတွေကိုအဝေးထိန် drone ယာဉ်လွတ်တင်တပ်ပုံရိုက်ဖို့ကြိုးစားခဲ့မှုနဲ့လက်တလောထောင်နာလာချခံထားရတဲ့အလွတ်တန်းသတင်းထောက်ကိုအောင်နိုင်စိုးအပါအဝင်နိုင်ငံခြားသတင်းထောက်နှစ်ဦးနဲ့ရင်းမောင်းတို့ကိုသွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားမှုတရားလိုဖက်ကရုပ်သိမ်းလိုက်ပါတယ်။ဒါအပြင်နိုင်ငံခြားသတင်းထောက်နှစ်ဦးကိုလှဝကဥပဒေနဲ့ပါတရားစွဲဆိုထားမှုကိုလည်းတရားလိုဖက်ကရုပ်သိမ်းခွင့်ပြုဖို့ဒီကနေ့တရားရုံးမှာရှောက်ထားလိုက်ပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်
။နေပြည်တော်ကောင်စီနေမြေရဲကလွတ်တော်အဆောက်အဦနာမှာ drone ယာဉ်လွတ်တင်ဓာတ်ပုံရိုက်ကူးဖို့ပြင်ဆင်မှုကြောင့်ဖမ်းဆီးခံထားရတဲ့အလွတ်သတင်းထောက်ကိုအောင်နိုင်စိုးအပါအဝင်တူရကီအခြေစိုက် TRT သတင်းဌာနရဲ့နိုင်ငံခြားသတင်းတောင်နှစ်ဦးနဲ့ရင်မောင်းတို့အပေါ်တရားစွဲဆိုထားတဲ့လက်ကျန်မှုတွေအလုံးကိုရုပ်သိမ်းဖို့တရားလိုတွေဘက်ကဒီကနေ့တရားရုံးမှာလာရောက်လျှောက်ထားခဲ့ကြပါတယ်။ဖမ်းဆီးခံရသူတွေရဲ့လှုံ့ဆော်ချက်ဟာနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေမယ့်ရည်ရွယ်ချက်မရှိသလိုနိုင်ငံခြားသတင်းတောင်နှစ်ဦးနဲ့ပတ်သက်လို့လည်းနိုင်ငံချစ်ကြည်ရေးကိုရှေ့ရှုပြီးတွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းတဲ့တရားစွဲဆိုထားမှုကိုရုပ်သိမ်းခွင့်ပြုဖို့တရားလိုဖြစ်သူနေပြည်တော်အမတ်၅စခန်းမူရဲအုပ်ထွန်းထွန်းဝင်းကဒီကနေ့တရားခွင်မှာရှောက်ထားတာဖြစ်တယ်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်ကအကျိုးဆောင်ရှေ့နေကြီးဦးခင်မောင်စောကရှင်းပြပါတယ
်တရားလိုဦးထွန်းထွန်းဝင်းရဲအုပ်ထွန်းထွန်းဝင်းကလည်းဒီတော့မှာအဲတရားလို၄ဦးအပေါ်မှာကျွန်တော်အမှုရုပ်သိမ်းခွင့်လာရှောက်ပါပါတယ်ခင်ဗျာနော်အဲ့တော့အဲ့ဒါကဟိုကျွန်တော်နိုင်ငံမှာတော့ပြည်မှုဆိုင်ရာခြေစုံဥပဒေပုံမှန်494အရဝစ်ဒရောဝယ်လျှောက်ပြီးရုပ်သိမ်းခွင့်လျှောက်တယ်လို့ခေါ်ပါတယ်ခင်ဗျာအဲ့တော့အဲ့ဒီလျှောက်တဲ့အခါမှာသူတို့ကအထူးသဖြင့်အဲ့ဒီမှာပါတဲ့အချက်ကတော့ဗာလဲဆိုတော့နော်ဟိုရေခံ၄ဦးကြီးလုံးမှုပြီးနိုင်ငံတော်ဦးလုံခြုံရေးကိုထိတိုက်စီရည်ရချက်မတွေ့ရှိရရလားခေါင်းတော့မလေးရှားနိုင်ငံပြည်မော့ချွာလင်းနဲ့စင်ကာပူနိုင်ငံသားလူဟုံမင်းတို့နဲ့ပတ်သက်ပြီးနှစ်နိုင်ငံချစ်ကြည်ကိုရှေ့ရှုရလားခေါင်းတော့အမှုအယုတ်သိမ်းခွင့်လျှောက်ထားရင်အချက်ကလည်းဖုံးပြညှိကြလာပါသဖြင့်ဆိုတော့မှအဲ့ဒီကျေးဇူးတင်ပြုလို့ဆောက်တယ်ခင်ဗျ။အဲ့တော့ဆောက်တော့တရားပြည်ရနေပြီးတော့မှတမှုရဲဆောက်တာကနှမှုရုံးကျင်တာနှမှုကိုသူတို့ကမျက်ပတ်တယ်။ဒါဝကမှုပုံမှန်ဆက်လုံးပြတော့ပါလားဆိုတော့ဥထုံးလုံးကပူပူလိုလောက်တာကပို့တော့ပုံမှန်ရှိပဲလောက်တာဖြစ်တဲ့အတွက်ဆောက်ဆောက်တာပါတဲ့။အဲ့ဒီမှုပဲဆောက်တာ။ဒါဝကမှုကိုလည်းဒါဝကရဲ့မြို့နယ်ဦးစီးမှုလာပါလိမ့်မယ်ဆိုပြီးတော့ပြောပါတယ်။အဲ့ဒါနဲ့ဒါဝကမှုကိုလည်းကျွန်တော်ဆောက်ပါတယ်။ဒါတော့ဒါဝကမြို့နယ်ဦးစီးမှုလည်းလာပြီးတင်သွားပါတယ်ဒီလိုပါပဲ။နော်။ဟုတ်လေအဲ့အညာညာလာနှစ်ယောက်အတွက်အမှုကိုလည်းရုပ်သိမ်းလို့ရှောက်ပါပါလေ
မလေးရှားနိုင်ငံသားနဲ့စင်ကာပူနိုင်ငံသားနိုင်ငံခြားသတင်းတောင်နှစ်ဦးကိုလာဝကဥပဒေပုံမှန်73တင်းနဲ့တရားစွဲဆိုထားမှုကိုလည်းမြို့နယ်လာဝကဒူဦးစီမှုကအမှုရုပ်သိမ်းခွင့်ကိုတရားရုံးမှာလာလျှောက်သွားတယ်လို့ဆိုပါတယ်တရားလူရီရဲ့လျှောက်ထားချက်တွေအပေါ်ဒီဇင်ဘာ28ရက်နေ့ကျမှတရားရုံးကအပြည့်အစုံဆုံးဖြတ်ချက်အမိန့်ချမှာလည်းဖြစ်ပါတယ်ဒီကနေ့မှာတော့လက်ကျန်အမှုနှစ်ခုကိုရုပ်သိမ်းဖို့တရားလူတွေဘက်ကတရားရုံးမှာရှောက်ထားခဲ့ကြပြီမယ်လေလွတ်တော်အဆောက်အုံတွေနားမှာ drone လွတ်တင်ဖို့စူးစမ်းမှုကြောင့်တရားစွဲဆိုခံထားရသူ၄ယောက်လုံးနိုဝင်ဘာ10ရက်နေ့ကလေကြောင်းပြန်တမ်းမှုဆိုင်ရာအဥပဒေနဲ့ထောင်ဒဏ်၂လချမှတ်ခံထားရပါတယ် တရားရုံးကအမိန့်ချပြီးသားထောင်နဲ့နလကိုတော့ဆက်လက်ကြခံရမယ်သဘောဖြစ်ပြီးနိုင်ငံတော်အနေနဲ့ဒီအမှုကိုရုပ်သိမ်းစေခြင်းရင်တော့ထောင်ပိုင်းလျှော့ရက်နဲ့စောလွတ်ပေးလို့ရတယ်လို့ရှီနေကြီးဦးခင်မောင်စောကပြောပါတယ်
။အဲ့ဒါကတော့သူကအမေမင်းကလည်းစပြီးသားဆိုတော့လေဒါရုပ်သိမ်းလို့လည်းပြရတော့လေ။အဲ့တော့အဲ့ဒီဟာကတော့သူကဟိုဆက်ပြတ်ခံမှာပဲရုံးလာတဲ့အချိန်လေးအဲ့လိုပဲပြောပါတယ်။ဒါပေမဲ့ဟိုကျွန်တော်ကြော်လင်းလို့ရတာကတော့သူကဟိုနိုင်ငံတော်အပိုင်းငါကိုပဲဒီမှုကိုနော်ရုပ်သိမ်းနဲ့ဆက်ဆိုခြင်းပဲဆိုလို့ရှိရင်ထောင်ပိုင်းကြီးမှာလွတ်ပိုင်လို့ရှိရဗျ။အဲ့ဒါမှဆိုထောင်ပိုင်းလျှော့ရဲဆိုရှိတယ်။နော်။အဲ့ဒါအဲ့ထောင်ပိုင်းလျှော့ရဲကိုပြေးမယ်ဆိုရင်28ရဲ့နေမှာသူတို့နှောက်လောက်နိုင်တယ်ပေါ့ဗျာ။နော်။သူပြန်တော့ပို့အောင်ညီမတွေပြန်ပို့ပို့ရဲချိန်မှာထောင်ပိုင်းလျှော့ရဲနဲ့ထောင်ပိုင်းကလည်းညီမတွေထောင်ပိုင်းလည်းသူလျှော့လိုက်ဟိုဟာလွတ်မှာဆွတ်လိုက်မယ်ဆိုရင်နော်။သူက28ရဲ့ပြီးမှာပေါ့နော
်။သတင်းတော်ကိုအောင်နိုင်ဆိုအပါဝင်နိုင်ငံခြားသတင်းတော်နှစ်ဦးနဲ့ရင်မောင်းတို့အနေနဲ့ပြစ်ဒဏ်လျှော့ရဲမရှိပဲပြစ်ဒဏ်သက်တမ်းပြည်မှာပြန်လွတ်မယ်ဆိုရင်တော့ဇန်နဝါရီ6ရက်နေ့မှာလွတ်ဖို့ရှိနေတာလည်းဖြစ်ပါလိမ့်ရှင်
။မမင်းမြင့်ခိုင်ပါရှင်။ခုတော့ထိုင်းအောင်မြန်မာအလုပ်သမားတွေရဲ့တည်င်းဖက်ဆက်ရအောင်ပါ။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေထက်ကမြန်မာဖက်ကနေမြည်သူမြဝဖြစ်ကြောင်းတက်သေးခံလက်မှတ် Certificate of Identity CI လက်မှတ်ထုတ်မယ်လို့တဲ့အတွက်တက်တန်းကာလကို2018ခုနှစ်ဇွန်လအထိထိုင်းအစိုးရကတိုးပေးလိုက်ပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံအလုပ်သမားဝန်ကြီးဌာနတွေဆွေးနွေးခဲ့ပြီးတဲ့နောက်မှာခုလိုတက်တန်းတိုးပေးလိုက်တာပါ။ဒါပေမဲ့အထောက်အထားမရှိသူတွေအပေါ်တင်းကျပ်တဲ့ထိုင်းအလုပ်သမားဥပဒေတစ်ကိုဆိုင်းငံ့ထားတဲ့တက်တန်းဒီဇင်ဘာလ31ရက်နေ့မှာကုန်ဆုံးလို့ဥပဒေအသက်ဝင်လာရင်တော့ထိုင်းနိုင်ငံထဲမှာတန်းနဲ့ချီနေတဲ့အထောက်အထားမဲ့မြန်မာတွေကတော့အဖမ်းစီရီနဲ့ကြုံရနိုင်ပါတယ်။ MyA မှာကတင်ပြပို့ထားပါတယ
်။ထိုင်းနိုင်ငံမှာရှိနေတဲ့ထိုင်းအစိုးရဘက်ကအထောက်အထားပြုလုပ်ပေးပြီးသားမြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံဘက်ကလုပ်ပေးတဲ့မိသူမိဝါဖြစ်ကြောင်းတက်သေးကန်လက်မှတ် CI လုပ်ပေးတဲ့စခန်းနေမှာအချိန်မလုံလောက်ပဲကြန့်ကြာမှုတွေရှိနေတဲ့အတွက်လာမယ့်2018ခုနှစ်ဇွန်လကုန်အထိတက်သေးကန်အထောက်အထားလက်မှတ်တွေလုပ်ဖို့အတွက်တက်တန်း6လတွန်းမြင့်ပေးလိုက်တယ်ဆိုပြီးထိုင်းလူ့သမားဝန်ကြီးဌာနကပြောကြားကြောင်းမြန်မာရှေ့ပြောင်းလူ့သမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ်
။ CN ထုတ်လုပ်ဖို့လေ9,200လောက်ရှိတယ်။အဲ9,200လောက်ဥပဒေရအခုရှင်ကြီးကျွန်တော်တို့သိထားတဲ့လူ့သမားဝန်ကြီးဌာနရဲ့သတင်းအရ3,000လောက်ပဲပြီးသေးတယ်။ဒီအလို့ရှင်အလို့သမားဟိုအင်တာဗျူးလေးလုပ်ပြီးမှအစိုးရအတိအမှတ်ပြုထားတဲ့ဒီ CN ထုတ်လုပ်မဲ့လူတွေအားလုံးကအဲ့ဒီနေ့ကြီးကိုဆက်လက်ပြီးသူကမပြီးမချင်းဆက်လုပ်ပြီးသွားမယ်ဆိုတော့သူကတက်တန်းတိုးမြင့်လိုက်တာခင်ဗျ။ဥပဒေအရသူမူလပုံမှန်တန်းသူကဆက်လက်အသက်ရှင်သွားလို့မယ်အခုဂျုံ30ဒီခွင့်ပြုလိုက်တယ်ဆိုတာကတရားမဝင်လောက်သားတွေနေထိုင်ဖို့ခွင့်ပြုတာမဟုတ်ပါဘူးတရားမဝင်လောက်သားတွေအလုံးဝထိုင်းအစိုးရကနေမှစီရင်စခန်းတွေမှာစီရင်ပြုလုပ်ပေးမယ်ဆိုပြီးမှအထောက်အထားပေးထားတဲ့ပုံကိုယ်တွေအလုံးကိုပြုလုပ်ခွင့်တက်တန်းမလုံလောက်တဲ့အကြောင်းအချိန်တိုးပေးတဲ့သဘောပါသူတို့တော့လုံးဝသူကထိုင်းအစိုးရကနေဖမ်းဆီးအရေးကလုံးဝမပြုလုပ်ဘူးသို့တော့မြည်သည့်အထောက်အထားမှအစိုးရရှိမှသွားပြီးမှချောက်ထားတဲ့အနည်းထားမရှိဘူးတစုံတရာတက်တဲ့ထောက်ထားမရှိတဲ့ပုဂ္ဂိုလ်တွေကတော့ဒီနိုင်ငံမှာလုံခွင့်နေခွင့်ပေးမှာမဟုတ်တော့ပါဘူ
းတရားမဝင်အထောက်ထားမရှိတဲ့သူတွေကိုတော့ပြီးခဲ့တဲ့နှစ်ကထုတ်ပြန်ထားတဲ့နိုင်ငံခြားသားအလုပ်သမားဥပဒေအရ၈နှစ်မှစတင်ဖမ်းဆီးအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါတယ်ဒီအတွက်နှစ်ကုန်ရင်အဖမ်းဆီးတွေရှိနိုင်တာမို့နေရပြန်ပြီးအထောက်ထားတွေလုပ်ပြီးတရားဝင်စနစ်နဲ့သာထိုင်းနိုင်ငံကိုပြန်လာဖို့အတွက်ထိုင်းနိုင်ငံကမြန်မာတန်ယုံနဲ့အလုပ်သမားရေးဆောင်ရွက်နေသူတွေကနှိုးဆော်နေပါတယ်အခုလိုမျိုးထိုင်းနဲ့မြန်မာအစိုးရတွေသဘောတူညီမှုအရ CI စာအုပ်လုပ်မဲ့ကာလကို6လတက်တန်းတိုးမြင့်ပေးလိုက်တဲ့အတွက်အလုပ်သမားတွေအနေနဲ့အထောက်ထားလက်မှတ်လုပ်မဲ့ကုန်ကျစရိတ်တွေအတွက်ရှားဖွေခြင်းပိုရသွားတယ်လို့လည်းမြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကလည်းဆိုပါတယ်
။လာမယ့်2018ဇန်နဝါရီလကစပြီးတော့တော့ကစကားပတ်တိုးပေးဖို့သဘောတူတယ်။ CI လုပ်ငန်းစဉ်တွေမပြည့်ပြတ်သေးတဲ့ဆောင်ရွက်နေတဲ့လုပ်ငန်းစဉ်တွေကိုလည်းနောက်ထပ်6လအချိန်ပေးပြီးတော့လုံးလုံးလောက်လောက်ပေါ့နော်အချိန်ရပြီးတော့ပြီးပြအောင်ဆောင်ရွက်နေမှုတဲ့သဘောတူအလုံးမဘက်ကရှာရမယ်ကုန်ကျစရိတ်တွေကိုလည်းရှာပေးဖို့အတွက်အချိန်ရသွားတယ
်ထိုင်းနိုင်ငံမှာမြန်မာလူသမား3သန်းကနေ4သန်းလောက်ရှိနိုင်တယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားပြီးနေ့စဉ်လဲနှစ်နိုင်ငံသဘောတူညီမှု MOU စနစ်တွေနဲ့အလုံးသမားတွေကိုပို့ဆောင်နေစေဖြစ်ပါတယ်ရှင
်မအေးအေးမှသတင်းပေးဖို့တော်တာပါရန်ကုန်တိုင်းဒေသကြီးမှာပထမဆုံးမြို့ပြခရစ်စမတ်ပွဲတော်ကိုဗိုလ်ချုပ်လမ်းပေါ်မှာဒီဇင်ဘာလ23ရက်နေ့ကစတင်ပြီး3ရက်တာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကိုပုတ်ရဟန်းမင်းကြီးလာရောက်ပြီးတဲ့နောက်မှာအရင်နှစ်တွေကနဲ့မတူဘဲအထူးစီကတိုက်မြဲစွာကျင်းပတဲ့မြို့ပြခရစ်စမတ်ပွဲတော်ကိုနောက်နှစ်တွေမှလည်းကျင်းပပေးဖို့မျှော်လင့်နေကြပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
။ဒီဇင်ဘာ23ရက်ကနေဒီဇင်ဘာ25ရက်ထိရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ခရစ်ယာန်သင်းတော်တွေစုပေါင်းပြီးဗိုလ်ချုပ်လမ်းမမှာကျင်းပခဲ့ပါတယ်။ဗိုလ်ချုပ်လမ်းမတစ်လျှောက်ရွှေကုန်ဖျားလမ်းနဲ့တင်ပြူလမ်းမမှာမီးလစင်နာတွေ ခရစ်စမတ်ရုပ်တွေချိတ်ဆွဲလှဆင်ခဲ့ပြီးတော့ဖျော်ဖြေပွဲတွေနဲ့စီစီကားကားကျင်းပခဲ့တာဖြစ်ပါတယ်။တခင်ယေရှုမွေးဖွားတဲ့နေ့ဖြစ်တဲ့အတွက်ခရစ်ယာန်ဘာသာဝင်တွေရဲ့နေတူးနေ့မြတ်တရဖြစ်ပြီးတက္ကသိုလ်လုံးမှရှိတဲ့ခရစ်ယာန်ဘာသာဝင်တွေပျော်ပွဲရှင်ပွဲတိဆိုးဖျော်ဖြေမှုတွေကျင်းပကြတယ်လို့ရန်ကုန်မြို့မှာလည်းပထမဆုံးအခုလိုခန်းခန်းနာနာကျင်းပတာဖြစ်ပါတယ်။ရန်ကုန်မြို့မှာခရစ်စမတ်ပွဲတော်ကိုပြုလုပ်ဖို့တာနီသာကြီးဝန်ကြီးချုပ်အဖျိုးမင်းသိန်းကအကြံပြုတင်ပြခဲ့တာဖြစ်ပါတယ်။နောက်နေ့ဒီမှာလည်းခွင့်ပြုပါကကျင်းပပြုလုပ်သွားမှာဖြစ်ပြီးပွဲကျင်းပခွင့်ရတဲ့အတွက်ဝမ်းသာပီတိဖြစ်မိတယ်လို့ဒီပွဲရဲ့စီမံကိန်းဒါရိုက်တာဖြစ်တဲ့တေးသန့်ရှင်မရန်ဆိုင်တော်ကပြောပြပါတယ်။
အာထပ်ပြီးတော့ဖျားရဲ့ကုံတော်ချီးမောင်းပါတယ်။ဘာကြောင့်လဲဆိုတော့အားလုံးကခုနပြောခဲ့သလိုကျွန်တော်ရင်မထဲမှာလိုအပ်နေတာငြိမ်းချမ်းခြင်းပါ။နောက်လို့ရှင်တကယ်ရှိမွေးပွားလာတာလည်းပဲငြိမ်းချမ်းဖို့အတွက်ကသူကလောကကိုစွန့်လွန့်ဖို့ရာအတွက်ကိုမွေးပွားလာတဲ့အချိန်မှာအဲ့ဒီအနှစ်သာရပြေးသွားပါကျွန်တော်ဒီရန်ကုန်မှာနေနေကြတဲ့မျိုးပြမှာနေတဲ့သူအားလုံးကပျော်ရွှင်စွာစီလုံးစွာခုဆိုလို့ရှင်လူကထောင်တောင်းများစွာပဲဒါပေမဲ့ပြဿနာစုံတစ်ခုဖြစ်ဘူးငြိမ်းချမ်းစွာပျော်ရွှင်စွာနဲ့ကျွန်တော်ဒီငြိမ်းချမ်းစွာနောက်ဆုံးညဖြစ်တဲ့အားလုံးနဲ့ပျော်ရွှင်ဖြစ်လို့ရန်ကုန်ပြောလဲပြောသလိုပါဝင်ပြီးတော့အချိန်ပဲဆင်နွှဲပြီးသားသူတယောက်ချင်းစီကိုလည်းရန်ကုန်ကျေးဇူးအကျန်းကိုကျေးဇူးတက်ပါတယ်ခင်ဗျာဟုတ
်ပထမဆုံးကျင်းပတဲ့အခုလိုပွဲမှာအင်္ဂလိကန်ဖျားเจ้าရှိအီမာနူလဖျားเจ้าရှိနဲ့စိမေဒီဖျားเจ้าရှိတို့မှာဖျော်ဖြေရေးစီများတိစောက်ပြီးတော့တည်တန့်ရှင်တွေကညနေ6နာရီကနေည7နာရီထိတီးဆိုဖျော်ဖြေခဲ့ကြပြီးစတုတီတာကျွေးမွေးလူရန်ခဲ့ကြပါတယ်ဒီပွဲကိုလာရောက်လေပတ်တဲ့ရန်ကုန်မြို့ကန်တူဖြစ်တဲ့မတ်စုလက်ယတနာကလည်းသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
အော်ကျမတို့အားလုံးဒီခရစ်စမတ်ဆိုတာကဘာလဲတည်ရလေကဘာတည်ရအလျောက်ပေါ်မြန်မာလည်းတည်စီခြင်းနဲ့အတွက်ကြောင့်ဒီဘလို့ခုံးလဲတာဝန်ရှိတဲ့လူတွေကအကျင့်ပပေးခြင်းဖြစ်တာပေါ့အရင်ကဆိုမြန်မာနိုင်ငံမှာဒီလိုမျိုးတွေမရှိအခုဒီလိုမျိုးရှိလာတဲ့အတွက်အားလုံးလည်းတည်ခွင့်ရဆက်အဲ့ဒီအတွက်အားလုံးဒီပျော်ရွှင်ရပါပေါ့နော်ပျော်ရွှင်သူတို့ပါအတူတကွာပါဝင်ခြင်းပနိုင်တဲ့အတွက်ကြောင့
်ဒီဘွဲ့ဟာမြန်မာနိုင်ငံကိုပုံရဟန်းမင်းကြီးတမိုင်းဝင်လာရောက်တဲ့ခီးစဉ်ပြီးမှအကြီးကျယ်ဆုံးကျင်းပတဲ့ပွဲပွဲပဲဖြစ်ပါတယ်။ရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုမီလုံမောင်းများစွာနဲ့တိမ့်ထောင်ကြီးကုန်ကြခံပြီးပြင်ဆင်ထားတာပါ။ဒီပွဲကိုခရစ်ယာန်ဘာသာဝင်တွေမကပဲတခြားဘာသာဝင်တွေပါလာရောက်ဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မြို့ပြခရစ်စမတ်ပွဲတော်ကိုရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကတက်ရောက်ဖွင့်လှစ်ပေးခဲ့ပြီးပိတ်ပွဲကိုတော့စိန့်မေရီဘုရားရှိခိုးကျောင်းမှပြုလုပ်တာဖြစ်ပြီးနိုင်ငံတော်ဒုသမ္မတဦးဟင်နရီဘန်ထရီယူတက်ရောက်ခဲ့ပါတယ်ခင်ဗျာ။
ခုနှစ်ခုနှစ်အတွင်းကမ္ဘာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးဘိုင်းမှာထင်ကြီးဖြစ်ခဲ့တာတွေ၊နောက်မြန်မာနိုင်ငံရဲ့အခြေအနေပေါ်မှာကမ္ဘာနိုင်ငံတွေရဲ့တုံ့ပြန်ဆက်ဆံမှု၊ကမ္ဘာနဲ့မြန်မာကူလူဆက်ဆံမှုထူးခြားမှုတွေကိုနှစ်ချုပ်သုံးသပ်ချက်အနေနဲ့အခုလာမယ့်အင်္ဂါနေ့ညဒိုင်းလေးလိုက်အစည်းအဝေးမှာဆွေးနွေးသွားကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာဘိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းလေးလိုက်အစည်းအဝေးထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေ
။ VOE မြန်မာဝိုင်းရဲ့တရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုအပတ်စဉ်စနေနေ့အင်္ဂါညတွေမှာအသစ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ Christmas နဲ့နှစ်သစ်ကိုရာသီရောက်တိုင်းတရားသီးအတွက်ခန်းစားရေးပွဲထားတဲ့သချင်တွေနဲ့ဖျော်ဖြေတင်ဆက်ပေးနေကြမှုဒီကနေ့မှာတော့လေးဖြူတည်ဆိုထားတဲ့လွန်သူအိမ်မဲဆိုတဲ့သချင်ကိုထုတ်လွှင့်ပေးလိုက်ပါရစေ။နားဆင်ပါရှင်။
Thank you. love you in the heaven. No mistake, you're in the heaven.
ဖြူတိဆိုထားတဲ့လွန်သူအိမ်မဲဆိုတဲ့တခြင်းကိုတော်တာရှင်တို့နှစ်ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါအပြင် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ခုတော့ကြာရှည်နေတဲ့အချိန်တွင်နောက်ဆုံးသတင်းချင်းချက်ကိုမတင်ကြီးထိုက်ကပြောပြပေးပါဦး။ပိုယဟန်မြင့်ကြီး Francis မနစ်တနင်္လာနေ့ကခရစ်စမတ်အခါသမယနှုတ်ခွန်းဆက်စကားမိန့်ကြားတာမှာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုရည်ညွှန်းပြီးကလေးငယ်တွေနဲ့လူနည်းစုတွေဂုဏ်သိက္ခာရှိရှိအသက်ရှင်နေထိုင်နိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဝိုင်းဝန်းကာကွယ်ဆောင်ရှောက်ပေးကြဖို့တိုက်တွန်းသွားပါတယ်။ဒီလထဲမှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ပိုယဟမင်းကြီးဟာသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်မိသားစုတချို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်တင်းတပ်ဒုံးကြီးအစီအစဉ်တွေနဲ့ပတ်သက်တဲ့တင်းမာမှုတွေကိုငြင်းချမ်းစွာဖြေရှင်းလိုတဲ့ဆန္ဒရှိကြောင်းရုရှားနဲ့တရုတ်နိုင်ငံတို့ကအယိတ်အမွတ်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့တန်းခတ်အရေးယူမှုအသစ်တွေဟာအယက်သားတွေအပေါ်လူသားချင်းဆန္ဒထောက်ထားမှုဆန်ရထိခိုက်မှုတွေမရှိသင့်တယ်လို့စီးပွားရေးအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေပေါ်မှာလည်းထိခိုက်မှုတွေမရှိသင့်ဘူးလို့တရုတ်နိုင်ငံကပြောဆိုထားတာပါ။နောက်နှစ်အတွင်းကျင်းပမဲ့ရုရှားသမ္မတရွေးကောက်ပွဲကိုသတိမှောက်ဖို့အတိုက်အခံခေါင်းဆောင်အလက်ဆီနဗနီရဲ့ဆော်အုပ်မှုကတရားဥပဒေနဲ့ညှိစွန်းနိုင်တယ်ဆိုတဲ့သဘောမျိုးရုရှားသမ္မတပြောခွင့်ရကဒီကနေ့အင်ကာနီမှာပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလူပေါင်း164ယောက်ထဲမှနေသေဆုံးခဲ့ရပြီးအများအပြားပျောက်ဆုံးနေစေဖြစ်တဲ့အထိကြုံရတဲ့အင်အားပြင်းမုံတိုင်းဟာဒီကနေ့အင်ကာနစ်မှာတော့အပြော့သွားခဲ့ပြီးဗီယက်နမ်နိုင်ငံလဲမုံတိုင်းထံကနေလွတ်ကင်းသွားခဲ့ပါတယ်ရှင်။တရင်အချင်းချက်ကောမှာတင်ငေးထက်ကကျင်းညာပေးခဲ့တာပါ။ဒီညလွေအတွက်အစီအစဉ်ထုတ်လို့ရင်းမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Streamcast ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းတိုမီတာ24 kHz 11.33 ညလိုင်းတိုမီတာ25 kHz 11.965လိုင်းတိုမီတာ57 kHz 55 နဲ့လိုင်းလမီတာ190 kHz 1505တို့ကနေတက်ထုတ်လင်းပေးသွားအောင်ပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington. From Washington, this is